ဟုတ်ကဲ့ဆရာဦးမောင်ပါခင်ဗျာမြန်မာနိုင်ငံလူ့သမားတမကမြအဖွဲ့ချုပ် FTU အဖွဲ့ကထိုင်းမြန်မာနယ်စပ်မှာအခြေစိုက်ပြီးတော့ဒီပေါင်းများစွာလူ့သမားရေးဆောင်ရွက်ခဲ့တယ်ပေါ့ခင်ဗျာအခုမြန်မာပြည်သူ့မှာအဓိကဘလို့လူ့သမားရေးနဲ့ပတ်သက်ပြီးအဓိကဘယ်ချက်တွေကိုအဓိကထားပြီးဆောင်ရွက်နေလဲခင်ဗျာ
အဲကျွန်တော်တို့အရင်တော့လုပ်ခဲ့တဲ့အတိုင်းပါပဲအခြေခံလူ့သမားအခွင့်အရေးကိုကျွန်တော်တို့အဓိကထားဆောင်ရွက်တယ်အခြေခံလူ့သမားအခွင့်အရေးဆိုတဲ့အခါမှာကျွန်တော်တို့ကဟိုလှဝါးကလည်းပါတာပေါ့နော်အချင်းပိုလည်းပါတာပေါ့နော်အတွင်သူကလေးလူ့သမားလည်းပါတာပေါ့ဆိုတော့ကျွန်တော်တို့ကတော့ဒီအရင်တော့ဆောင်ရွက်တုန်းကလည်းကျွန်တော်တို့PP ဆိုင်မှာအကျင့်သုံးနေတဲ့အခြေခံလူ့သမားခွင့်ရေးတွေတွေကိုကျွန်တော်တို့ကလှုပ်ဆောင်သလိုအခုလည်းကျွန်တော်တို့ပမာပြည်တွင်းမှာတော့ဒီအခြေခံလူ့သမားခွင့်ရေးနဲ့ပတ်သက်ပြီးကျွန်တော်လှုပ်ဆောင်ပါတယ်ခင်ဗျာ
ဟုတ်ကဲ့လူ့သမားခွင့်ရေးနဲ့ပတ်သက်ပြီးမြန်မာပြည်မှာလည်းအစာပြိုးမှုပဲရှိပါသေးတယ်ခင်ဗျာအဲ့ဒီတော့အလို့ရှင်တဲ့လူ့သမားကြမှာလောကလာသာပြဿနာတွေနဲ့ပတ်သက်လာရင်တခြားပြဿနာတွေနဲ့ပတ်သက်လာရင်ဘယ်လိုများညှိနှိုင်းဆောင်နေရလဲများရှိလဲခင်ဗျာ
အာကျွန်တော်ဒီလူ့သမားခွင့်ရေးတဲ့ဂျိုးပန်းတာတော့အခုမှစတာမဟုတ်ပါဘူးကျွန်တော်62ခုတည်းတည်းကျွန်တော်တို့ပါဝင်တာပေါ့နော် ILO မှာကျွန်တော်အတ္တမလိုပါပြီးပပျော်ရေးကိစ္စကလေးလူမှပပျော်ရေးကိစ္စလှုပ်တာကပမာပြီးမှလှုပ်တဲ့ကိစ္စပေါ့ပမာပြီးအတွက်လှုပ်တဲ့ကိစ္စပေါ့နော်ဒါတခုပါနော်နောက်တစ်ခါဒီကြောင့်ကျွန်တော် FOE Freedom Association လွတ်လပ်စွာသင်းမင်းဖွဲ့စည်းမှုဆွဲကိစ္စကိုကျွန်တော်တို့လှုပ်ကြတယ်အစိုးရလည်းဥပဒေထုတ်တာဒါပေမဲ့အလို့ရှင်လူသမားဆက်ဆံရေးမှာကဘာလဲဆိုတော့ကျွန်တော်တို့ကစုဖွဲ့ထားမှုအားနည်းတယ်ပေါ့နော်လှုပ်သမားဆိုရင်လည်းကျွန်တော်စိတ်အုပ်တွေမှာလူ900လောက်ရှင်အဲ900စလုံးကအော်ဟစ်နေရင်အလို့ရှင်ကဘယ်သူနဲ့ဖြေရှင်းမှမသိဘူးပြန်တဲ့အလို့ရှင်ဘက်ကလည်းသူ့အရှင်းမှာမျက်နှာလွှဲထားတယ်ပြီးတော့စူပါထားတယ်နီဒါထားတယ်ပြီးတော့မန်နေဂျာကဗမာနိုင်ငံသားဖြစ်ချင်းဖြစ်ပြပိုင်ရှက်တရုတ်ဖြစ်ချင်းပြဆိုတော့ခါမျိုးကြတော့ဘသူ့ကိုသွားပြီးတဲတဲတီးကြကြဖြေရှင်းမှမသိဘူးဆိုတော့အခက်ခဲတွေကများနေတာပါတကယ်ဆိုရင်တော့တကယ်သာလဲအလို့ရှင်အစ်စ်နဲ့ဆုံးဖြတ်ချက်ပေးနိုင်တဲ့အလို့ရှင်အစ်စ်နဲ့စုဖွဲ့မှုရှိပြီးကိုစားမှုပြုပေးထားနိုင်တယ်လူသမားအဖွဲ့အစည်းနဲ့လူသမားသမဂ္ဂနဲ့စကားပြောနိုင်အစဉ်ပြေမယ်လို့တော့ကျွန်တော်ကထင်ပါတယ်
အဲ့ဒီကိစ္စပေါ်မှာဆရာဘလို့ညင်ရဲဆော်ရတာရှိတယ်အတွေ့အကြုံလေးနဲ့ပတ်သက်ပြီးရောလေးဆက်ရှိပြော
ဖွဲ့အနေနဲ့ဒီတက္ကသိုလ်2014ထဲမှာညင်နိုင်ဖြည့်ရှင်းပြီးလို့အစဉ်ပြေတာအလုံးပေါင်း34မှုရှိပါတယ်နောက်ဆုံးမိုက်တက်ဆိုလဲကျွန်တော်တို့ကြီးအားဒေါ်ခိုင်စားတို့သွားဆွေးနွေးကြတာပေါ့နော်ဆိုတော့ကျွန်တော်တို့မပါဘူးပေါ့နော်သူတို့ကုညီတောင်းနေတမဲကလာဆွေးနွေးပေါ့ကျွန်တော်သွားဆွေးနွေးပြီးတယ်ဆွေးနွေးတဲ့အခါမှာကျွန်တော်တို့ဒီလိုပဲဆက်ပြီးဆန္ဒပြသွားလို့ရှိရင်စိတ်ယုံနဲ့မဝင်ကောင်းကျိုးอ่ะဘယ်လိုလဲဆိုးကျိုးอ่ะဘယ်လိုလဲဆိုတော့ SWOT analysis ပေါ့နော်အာတာကျအားနဲ့ကျကောင်းကျိုးဆိုးကျိုးဆွေးနွေးပြီးတော့မလူမတွေဆုံးဖြတ်ဖို့ကျွန်တော်တင်ပြတာပေါ့အဲသူတို့ဆုံးဖြတ်တာကိုကျွန်တော်လိုက်ပြီးလုပ်ပေးတာပေါ့ဆိုတော့ကျွန်တော်တို့ကဝင်လို့တာမဟုတ်ဘူးနော်ကျွန်တော်တို့ကသူတို့ဆုံးဖြတ်လို့ရအောင်ကျွန်တော်ကူညီပေးတာနော်သူတို့စဉ်းစားနိုင်အောင်စိတ်ယုံနဲ့မဝင်လောကမရဘူးဟုတ်တယ်မလားဒါစိတ်ယုံနဲ့ရနေပြီးတောင်းဆိုရင်လောကရတယ်အဲ့ဒီကွာခြားချက်လေးတွေကိုကျွန်တော်ဆိုသူတို့သိပြီးသားပါသို့တော့မြင်မြင်ထင်ထင်ဖြစ်အောင်ကိုကျွန်တော်ဝိုင်းကူပေးတဲ့အနေထားလုပ်တာပါ
ဟုတ်ကဲ့ခင်ဗျာအခုဆိုရင်လည်းဒါစက်မှုဆိုမှလည်းမကြာခဏဆက်ရုံနဲ့ပိတ်တာလည်းရှိရခင်ဗျာဒီအလုံသမားတွေကလည်းကျွန်တော်လာကဒုက္ခလာသာမရရလည်းရှိတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာတို့ဘာကြောင့်လို့ထင်ပါလဲခင်ဗျာပြီးတော့အစိုးရနဲ့ဒီကိစ္စနဲ့ပတ်သက်ပြီးဘယ်လိုညှိနှိုင်းဆောင်ရွက်ပေးနေရမှာရှိပါလဲခင်ဗျာ
ဆန္ဒပြမှုနဲ့ဒုက္ခလာသာနဲ့တွဲနေပါဒုက္ခလာသာမရလို့ဆန္ဒပြမှုဖြစ်တဲ့ကိစ္စပေါ့နော်အဲ့ဒီမှာနှမျိုးရှိတယ်ဗျာတခုကတော့ဒီကျွန်တော်တို့ကအခုဖြစ်နေတာကတင်းတင်းရွင်ရွင်တပတ်မှာ6ရက်လောက်ပြီးတရက်နာတင်းတင်းတွေကိုပေးရမယ်တင်းတင်းတွေလောကပေးရမယ်ဆိုတော့ပုံမှာback pay ပြန်ပေးရတဲ့ကိစ္စဒါတခုပြီးကြတဲ့အချိန်အဟောင်ပြန်ပေးတခုအဲ့ဒါကိုမပေးနိုင်သေးတာတခုနောက်တခုကဘာလဲဆိုတော့တချို့ဆက်ယူနေကြတော့ပြည်ပဆိုင်ငွေကြေးပြောင်းလဲမှုဥပမာဂျပန်ရမ်းချသွားတဲ့ကိစ္စဂျပန်ရမ်းချသွားတယ်ဆိုရင်သူတို့ပို့တဲ့ကုန်ကြီးငွေနည်းနည်းပဲရတယ်ဟုတ်တယ်နော်တရုတ်ယွမ်ကဈေးတက်လာဆိုကုန်ချောင်းကိုဝယ်တဲ့ခါကျတော့ဈေးမြင့်မြင့်နဲ့ဝယ်ရတယ်အဲ့ဒီအချိန်မှာသူတို့ contract တွေပြတ်တယ်ပြတ်တဲ့အတွက်ကြောင့်ကိုရီးယားကုမ္ပဏီတွေကပြောကျွန်တော်အခုကြည့်မယ်ဆို master sport ဖြစ်တဲ့ကိစ္စတော့အဲ့ဒါဖြစ်တဲ့ဥစ္စာဥနောက်ဆုံးကျွန်တော်တို့က mid apparel ဖြစ်နေတယ်ထင်တယ်နော် mid apparel ကိုချိတ်ပေးဝင်ကဏ္ဍကိုရောက်နေပြီဆိုရင်အဲ့ဒါကဘာကြောင့်ဖြစ်လဲဆိုအလို့ရှင်နေသည် sub contract တွေဖြစ်တယ်ကိုပိုင်လုပ်ငန်းမဟုတ်ဘူး contract ကိုတော့မှတဆင့်ယူတာဖြစ်တဲ့အတွက်ကြောင့်သူတို့ကို contract အကြီးကနေပြီးတော့မကြိုက်ဘူးကွာမယူဆိုရင် cancel လုပ်တာတွေရှိတယ် cancel လုပ်တဲ့အတွက်ကြောင့်ဖြစ်တဲ့ပြဿနာတွေဖြစ်အဲ့ဒါကိုအစိုးရကဝန်ရှင်းပေးနေတယ်လေဘာလဲဆိုတော့သူတို့ကမယောနိုင်ဘူးလို့ပြောတယ်ဆိုရင်သူတို့စိတ်ဝင်ကိုရောင်းပေးရတဲ့ကိစ္စအဲ့ဒါမကောင်းဘူးခင်ဗျမကောင်းမှုဆိုပြီးဒါကနိုင်ငံအရေးဖြစ်နေပြီ။အဲနိုင်ငံနေနဲ့ဘယ်လိုဖြေရှင်းမလဲဆိုတာကိုတော့ကျွန်တော်တို့ပြင်ပြထားတာရှိပါတယ်။ဘာလို့ဆိုကျွန်တော် 2015 မှာဘာဖြစ်မလဲ2019မှာဘာဖြစ်မလဲကျွန်တော်ပို့သတိထားမှာပေါ့နော်။ဒါကြောင့်မို့ trend တစ်ခုတော့ပေါ်နေတယ်။လာရတစ်ခုရှိနေတော့ပေါ့ဗျာ။စက်ရုံအသေးလေးတွေ sub contract တမားတွေပိတ်သွားတယ်ပိတ်ပြီးတော့မပေးနိုင်နဲ့လေးလံတင်ရတယ်တစ်ခုဖြစ်လာတယ် master sport ဖြစ်လာတယ်။နောက် math abroad အခြေအနေမကောင်း new way အထည်ချုပ်အခြေအနေမကောင်းအဲ့ဒါတွေကျွန်တော်သိတယ်ဒါမဲ့အဲ့လိုအသေးလေးတွေဖြစ်တဲ့ခါဆိုရင်ကျွန်တော်တို့အစိုးရအနေနဲ့ဘယ်လို policy ထားပေးမလဲဆိုတော့တော့ကျွန်တော်တို့မသိသေးဘူးတို့တော့အဲ့ဒါကျွန်တော်တင်ပြထားတဲ့နေရာရှိပါတ
ယ်ဆရာတို့ဒီနေရာတွေမှာရန်ကုန်ကျင်းရစာတန်းဆိုလဲကျွန်တော်တို့ထုတ်ပြန်မယ်လို့လည်းသိရတယ်ဒီနေရာတွေမှာချက်ဘာတွေများဆရာတို့ဒီကနေပြောရစက်တွေထုတ်ပြန်သွားပုံများရှိပါလဲခင်ဗျာ
result ကတော့ထွက်မှာမဟုတ်ဘူး resolution တွေရှိမယ်ဆုံးဖြတ်ချက်တွေရှိမယ်အဲ့ဒီဆုံးဖြတ်ချက်တွေကိုလာမဲ့2015အထိကိုကျွန်တော်လိုက်ပြီးလုပ်ရမယ်ကိစ္စဖြစ်ပါတယ်ခင်ဗျာ
ကျွန်တော်ကျညာဆန္ဒနဲ့ပတ်သက်ပြီးတော့အဲ့မှာဘာချက်တွေပါမလဲဆိုတော့
ကျညာဆန္ဒဒီလိုပါကျွန်တော် FTUM ကနေပြီးတော့ CDUM ဘာကြောင့်ပြောင်းတယ်လဲဘာဖြစ်လို့ပြောင်းတယ်လဲအဖွဲ့ဝင်တွေအနေထားဘယ်လိုဘာတွေတိုးတက်လာတဲ့အဲ့ပုံမှာဂန္ဓာလိုက်ပြီးပြဆန္ဒဘယ်လိုဆက်သွင်းလဲဆိုကိစ္စအားလုံးကိုကျွန်တော်တို့ပြောရတဲ့ကိစ္စဖြစ်တယ်အဲ့ဒါကိုကျွန်တော်ကျင်ညာပါပါ
ဆရာဝန်ဟော RF ရအထူးပဲကျေးဇူးတင်ပါတယ်
ကျေးဇူးတင်ပါတယ်ခင်ဗျာ